တော်စားစုကြည်ကိုထောက်မှအခြေမချဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကဒီပိုက်နောက်ပိုင်းသူ့ရဲ့မြန်မာခီးစဉ်မှာတိုက်ပြီးမှစစ်ကောင်စီကိုဒီနေ့တိုက်တွန်းလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီး Prak Sokhom ဟာဗိုလ်ထုနေမှာသူ့ရဲ့ဒုတိယခီးစဉ်ကိုဆက်မှာဖြစ်တယ်လို့သူ့ရုံးရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီခီးဟာအာဆီယံဘုံသဘောတူညီချက်900အရာဖြစ်ပေါ်လာခဲ့တဲ့ခီးဖြစ်ပါတယ်။စစ်ကောင်စီကိုပိတ်ပို့လိုက်တဲ့စာထဲမှာအခုလိုတိုက်တွန်းလိုက်တာဖြစ်ပြီးပြစ်တပ်ယူနာရှိထားဖို့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံရေးပြဿနာတွေကိုငြိမ်းချမ်းချမ်းချဖြေရှင်းပြီးတိုင်းပြည်ကိုပုံမှန်အခြေအနေပြန်ရောက်ဖို့ပြန်လည်သစ်မြအောင်ကြိုးပမ်းရမှာဒေါ်အောင်ဆန်းစုကြည်ဟာအရေးပါတဲ့အခါကာလမှာရှိနေတယ်ဆိုတာကိုမြန်မာပြည်သူတွေကပကကဘာကဘာအတိမပြုထားသူဖြစ်ပါတယ်လို့မစ္စတာ Prak Sokhom ကပြောကြားကြောင်းထုတ်ပြန်ချက်မှာဆိုပါတယ်။ဘလိုပဲရှုပ်ထွေးသည်ဖြစ်စေပြစ်ထပ်ကတစ်ခုကိုကျင်းကျင်းကြကြနဲ့နိုင်ငံရေးရအဖြေရှာရမှာပါဝင်ပတ်သက်သူတွေအားလုံးပါဝင်နိုင်တဲ့လုံသာကိုင်သာတွင်တစ်ခုတော့ရှိရပါမယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောကြပါဗျ။မတ်လအတွင်းကတွားရောက်ခဲ့တဲ့သူ့ရဲ့ပထမခီးစဉ်ကိုမအောင်မြင်ဘူးလို့တက်ကြွလှုပ်ရှားသူတွေကဝေဖန်ခဲ့ကြပါတယ်။အဒီခီးစဉ်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရခဲ့သလိုတွေ့ဆုံဆွေးနွေးအဖြေရှာရေးလမ်းကြောင်းကလည်းပုံပေါ်မလာခဲ့ဘူးလို့ဝေဖန်သူတွေကထောက်ပြကြပါတယ်။အဒီလိုဝေဖန်ကြတာကိုသူနားလည်နိုင်ပါတယ်လို့မစ္စတာ Prak Sokhom ကတော့ဆိုပါတယ်။တရားရုံးတွေကတော့ဒေါအောင်ဆန်းစုကြည်ကိုစီရင်ချက်ချပြီးဖြစ်တာကြောင့်ပြည်မှုဆိုင်ရာထောင်ကိုပြောင်းရွှေ့တာဖြစ်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။